ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကျကြေးရွာအနီးဟိန်းဘာသာဝင်တွေရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိထားတဲ့နေရာနဲ့မောင်တော်မှာရှိတဲ့မွတ်စလင်ကြေးရွာတစ်ခုကိုဒီနေ့ဒီမြန်မာနိုင်ငံအခြေဆိုင်ပြည်တွင်းပြည်ပသတင်းမီဒီယာတို့သွားရောက်သတင်းယူခွင့်မေးမြန်းခွင့်တွေရခဲ့ပါတယ်။ကျမတို့ဗီဒီယိုသတင်းတော်ကိုမိုးစောကလည်းဒီနေ့သူတွေ့ခဲ့ရတဲ့အခြေအနေမေးမြန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါရစေ။
ဒီကနေ့ကျွန်တော်သွားတာကတော့ကျွန်တော်ဒီတက်မတော်ကနေတော့စီစဉ်ပေးတဲ့အစီအစဉ်နဲ့သွားရတဲ့ခီးစဉ်ပေါ့လေခီးစဉ်ဆိုတော့ကျွန်တော်ရန်ကုန်ကနေပေါ့စစ်ပီးစစ်တူရနေပြီးတော့မှကျွန်တော်ဒီဟိန္ဒူအလောင်း45လောင်းကိုသူ့ပေါ်သူ့ရှိထားတဲ့နေရာပေါ့အဲ့နေရာတော့မောင်းတော်မြို့နယ်တဲ့ကခမောင်းစိတ်မြို့နားလေးကရဲဘော်ကြကြီးရွာကိုသွားပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီတူးဖော်ထားတဲ့နေရာတော့အဓိကသူတို့ပထမ28လောင်းတွေ့ထားတဲ့နေရာရဲ့နောက်တစ်ခုက18လောင်းတွေ့ထားတဲ့နေရာပေါ့လေ24ရဲ့နေရာ28လောင်းတွေ့တယ်25ရဲ့နေရာ18လောင်းတွေ့ရဆိုတဲ့နေရာတွေကိုသူတို့လိုက်ပြပါတယ်ပြရတဲ့အချိန်မှာတော့ကျွန်တော်တွေ့ရတဲ့မြင်ခွင့်ကတော့အဲ့ဒီမှာကျွန်တော်တို့ဒီသတင်းမီဒီယာသမားတွေရောက်လာတဲ့အချိန်မှာအရာဒီဆုံးသူတွေရဲ့အစီအမူတားခြင်းနေရာအိုက်နာလေးမှာပဲရှိနေကြတယ်ရှိနေတော့အဲ့ဒီလူတွေရဲ့ငိုယိုးနေတဲ့နေကိုပဲကြားရတယ်ဗောလေတွေ့တွေ့ချင်းမှာတော့အဲ့မှာတော့ကျွန်တော်တို့အဲ့ဒီဒီဆုံးတဲ့သူတွေကိုမတန်းတက်ပုံရိုက်တာတွေရှိရဗောလေဒီလိုဖြစ်ကြတဲ့အခြေအနေကြီးရှိရဗောရှိတော့အဲ့ဒီမှာတော့ဒီအငင်းပွားနေတဲ့ကိစ္စဗောဗျာဒီတည်တဲ့လူတွေကတက်တာတက်တယ်ဆိုတော့လေတချို့လူကတက်တာတက်ပြီးတော့မှဒီလိုပါလုပ်နေရှိမှာပြောဆိုနေတာရှိရဗောဒီအစိုးရဘက်ကထုတ်ပြန်တာလည်းဒီပါသားနဲ့တက်တယ်ဆိုတော့ပြောရတယ်လည်းရှိရဗောရှိတော့အဲ့ဟာနဲ့ပတ်သက်ပြီးကျွန်တော်မြင်ပါတယ်ဒီကိစ္စကိုဥဆောင်တော့မှဒီအလောင်းတွေရှာဖွေတဲ့ဒီနေရာတည်းမှာပါတဲ့ဥမုံမျိုးစတဲ့ပုဂ္ဂိုလ်ကတော့သူသူချက်ချင်းပြောပြတာကတော့ဒီတည်ဆုံးသူတွေအလောင်းတွေကိုတွေ့တာပထမအဓိကအချက်ကတော့ကျွန်တော်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒီအချက်ပထမရဖန်စီခေါ်ဆောင်တော့တဲ့ဟိန္ဒူအမျိုးသမီး၈ယောက်ကနေတော့မှသူတို့နဲ့ဂျင်းကြီးတဲ့လူတွေကိုပြန်ဆက်တွေ့လာတယ်ဆက်တွေ့လာတော့မှဒီနေရာတွေမှာတော့ဒီလူတွေကိုတတ်ထားခဲ့ဆိုတော့သူတို့ကနေတော့မှပြောတယ်ပြောရဲဆိုရဲတကယ်ဟင်းအရာဒီလိုကနေတော့အဲ့နေရာကိုအစိုးရအာဏာပိုင်တို့အကြောင်းကြားပြီးလာရှာတယ်လို့ပြောပါတယ်အဲ့ဒီအချိန်မျိုးအမျိုးသမီးရှိရောက်ကတော့သူတို့ကိုဟိုအကြံဖက်သမားတွေကတော့သူတို့ဘာသာတွေကိုဝင်ရမယ်ဆိုရင်မှဒီဘာသာတွေကိုဝင်မတက်ဘူးဆိုရင်မှချင်းချောက်ခေါ်ဆောင်တော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့ကုတူဘလောက်ဆက်တယ်လို့ပြောပါတယ်အဲ့ဆိုအဲ့လူတွေရဲ့ပြောဆိုချက်ကတော့အဲ့အမျိုးသမီးရှိရောက်ကပြောတဲ့တဲ့ရင်းကသူကလာရှာပြတဲ့အချိန်မှာပထမမှာဒီကလေးနဲ့အမျိုးသမီးတွေတည်ဆုံသွားတဲ့ဟာတွေကိုသူတို့တွေ့တယ်။အဲရုပ်လောင်း28လောင်းကိုတွေ့တယ်။နောက်အဲ့ဒီအမျိုးသမီးတွေရဲ့ပြောဆိုချက်ရပဲနောက်တနေ့အောင်ထပ်ရှာတဲ့အချိန်မှာ18လောင်းကိုတွေ့တယ်လို့ပြောပါတယ်ဗျ။ဒီအလောင်းနေမှာတော့ဒီသူတို့ကတော့လက်တင်းကိုစီးချထားတဲ့ဟာမျိုးတွေတွေ့တယ်။နောက်မျက်စိကိုပိတ်ထားတဲ့ဟာတွေကိုတွေ့တယ်ပေါ့။အဲ့ဒါတွေကတော့သူတို့အင်းနာရွာသားတွေကလည်းတက်ဖြတ်တာဖြစ်နိုင်တဲ့ပြဿနာမျိုးအခုလိုမျိုးလုပ်တယ်ဆိုပြီးပြောတာလည်းရှိပါသေးတယ်။ဟိုမောင်တော်ရောက်တဲ့အချိန်မှာတော့ကျွန်တော်ပန်းတော်ပြင်လို့ခေါ်တယ်ကျွန်တော်တို့အဲ့ဟိုဟာမှာတော့မွတ်စလင်ကြီးရွာမှာကတော့မပြေးဘဲနဲ့နေတဲ့ရွာသူရွာသားတွေလည်းရှိပါတယ်။ကလေးတွေလည်းတွေ့ရပါတယ်။အဲ့နေရာမှာလည်းဒီတက်မတော်ကနေလဲစီးကူစာရေးအဖွဲ့ကနေမှပွားရောက်ပါမှာစီးကူစာပေးကြတယ်လေကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။
ရခိုင်ပြည်နယ်ကနေ view မြန်မာပိုင်းသတင်းတောက်ကိုမိုးစောတိုက်ရိုက်သတင်းပေးပို့သွားတာပါရှင်။